AWR ညှိုလင့်ချင်းတန်လွင်စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မတ်လ28ရက်မြန်မာတက္ကီ1383ခုနှစ်တပေါင်းလာဆုံး17ရက်တနင်္ဂနွေနေ့ညှိုလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင်နေပါရရှင်။
တော်တော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်စံပြအင်တော်ရေးအစီအစဉ်တို့ဖြစ်ပါတယ်ရှင်
ပေးมาဖြစ်ပါတယ်ရှင်။나도다씨님큰아유자바소.
ားလို့ရှိစွာနှုတ်ဆက်ကြပါတယ်။ဒီနေ့ online ဘဝနေမှာကြည့်ရှုနေသောချက်တော်မိတ်ဆွေများအားလုံးဝမ်းမြောက်ပျော်ရွှင်ခြင်းအပြည့်အဝခံစားကြပါစေ။ဒီနေ့ချက်တော်မိတ်ဆွေတို့ဖျားသခင်ရဲ့မျှော်လင့်ခြင်းဓမ္မဒေသနာကနေမှပေးသွားမယ့်သတင်းစကားကတော့ဖျားသခင်စัจ जा ရှိအမှန်တရားဖျားသခင်စัจ जा ရှိအမှန်တရားဆိုတဲ့အရာကိုတင်ပြတော်မှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ဖျားသခင်အားလို့ရှိရင်ကျွန်တော်တို့အတွက်ဘာအမှန်တရားတွေလုပ်ပေးခဲ့တယ်လဲ။ကျွန်တော်တို့ကိုရွေးချယ်ခဲ့တဲ့အခါမှာဘလိုမျိုးအသက်တာမျိုးနဲ့တည်ဆောက်ဖို့ရန်အတွက်ရွေးချယ်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့တင်ပြတော်မှာဖြစ်ပါတယ်။ယေရမိခန်းကြီး22ကိုငယ်17မှာလို့ရှိရင်ငါသည်သင်တို့ကိုအကျိုးနည်းစေခြင်းကကျန်စီသောအကြံမဟုတ်ပဲတင်တို့သည်မျော်လင့်ခြင်းအကြောင်းကိုရမည်အကြောင်းငြိမ်ဝတ်စေခြင်းကသာတင်တို့အဖို့ကျန်စီသောအကြံစီတို့ကိုငါသိ၏တဲ့။ဒါကြောင့်ဘုရားသခင်ကကျွန်တော်တို့ကိုပေးတဲ့အကြံစီတွေဘုရားသခင်ရဲ့အကြံကားတို့ချင်းယနေ့လူသားတွေအတွက်အကျိုးနည်းဖို့ရန်အတွက်ကျန်စီထားတဲ့အကြံစီတွေမဟုတ်ဘူးတဲ့။ဘုရားသခင်ကကျွန်တော်တို့ကိုပေးတဲ့အရာတွေကားတို့ချင်းဘုရားသခင်ပြင်ဆင်ပေးတဲ့အရာတွေကမျော်လင့်ခြင်းအကြောင်းကိုဖြစ်ဖို့ရန်အတွက်ဘုရားကကျန်စီပေးထားတာဖြစ်တွေ့ရပါတယ်။ဒါကြောင့်ဘုရားသခင်ကကျွန်တော်တို့ကိုရွေးချယ်ခဲ့တယ်။သူ့ကိုကျွန်တော်တို့တစ်သက်လုံးသိကြွရမှာဖြစ်ပါတယ်။ရှင်းလင်းတဲ့အချက်တစ်ချက်ကတော့ဘုရားနဲ့ပတ်သက်တဲ့အမှန်တရားကိုလူတွေကားဆိုရှင်အလွန်ပင်လွဲချော်မှုပြုခဲ့ကြတယ်။သတင်းစာဆောင်တစ်ခုထဲမှာဆိုရှင်ပြောထားတဲ့အကြောင်းအရာတစ်ခုကိုကြည့်ကြပါစို့။နိုင်ငံရဲ့အရှိတ်ဘက်ချမ်းမှာဆိုရှင်အမျိုးသမီးဟာတအူးကဆိုရှင်တော့ညာကြီးမင်းကြီးအချိန်မှာတအူးတဲ့လူခြေပြတ်တဲ့နေရာကိုသူကကားဖြင့်ဖြတ်ကျော်ပြီးတော့မောင်းနေရတယ်။အဲ့ဒီချိန်မှာဆိုရှင် truck car တစ်စီးကသူမရဲ့ကားနောက်ကိုလိုက်လာခဲ့တယ်။ truck car မောင်းသူကဆိုရှင်သူမရဲ့ကားကိုကြော်တက်ဖို့ရန်အတွက်လုပ်နေတဲ့ခါမှာဆိုရှင်တခခုကြောင့်သူ့ကားကို brake ပြန်နင်းပြီးတော့သူမရဲ့ကားနောက်ကနေမှမေးပြီးတော့လိုက်လာခဲ့တယ်။ကားကြီးရဲ့လင်းထိန်တဲ့မီးကဆိုရှင်သူမရဲ့မျက်စိထဲကိုထိုးနေတယ်။ထိုးချိန်မှာဆိုရှင်အဲ့ဒီအမျိုးသမီးကဆိုရင်အားကြည့်ပြီးတော့သူမရဲ့ကားကိုအရှိန်မြင့်လိုက်တယ်။နော်အရှိန်မြင့်ပြီးတော့မောင်းလိုက်တယ်။အဲ့ဒီခါမှာ truck ကမောင်းတဲ့သူကလည်းအရှိန်မြင့်ပြီးတော့နောက်ကနေမှမောင်းလိုက်လာပြန်တယ်။အမျိုးသမီးကတို့ရှင်ဒီကားကတို့ရှင်တော့လူခြေပြတ်တယ်လုံးဝလူသူကင်းမြတ်နေတဲ့နေရာကိုရောက်နေတဲ့ခါမှာအမျိုးသမီးကဒီ truck ကမောင်းတဲ့သူကသူမကိုအန်ဒီပြုတ်လိုက်မယ်ထင်ပြီးတော့သူမတို့ရှင်ကြောက်လန့်နေတယ်အဲ့ဒီချိန်ခါမှာအမျိုးသမီးကကားကိုနှေးလိုက်တဲ့ခါမှာလဲ truck ကမောင်းတဲ့သူကလည်းသူ့ရဲ့ကားကိုပြန်ပြီးတော့နှေးလိုက်တယ်သူမဘယ်လိုပဲလုပ်လို့ truck ကမောင်းတဲ့သူကလည်းသူမနောက်မှာပဲလိုက်နေတယ်အဲ့ဒီချိန်မှာသူမအလွန်ပင်ကြောက်ညွတ်ပြီးတော့အကူကြီးတောင်းဖို့ရန်အတွက်ပောင်ဝင်းကျင်မှာလူသူအိတ်ကဲကိုလိုက်ပြီးတော့ရှာခဲ့တယ်ထိုချိန်မှာအမျိုးသမီးကတော့ရှင်လမ်းဘေးမှာဖွင့်ထားသေးတဲ့ဓာတ်ဆီဆိုင်တဆိုင်ကိုတွေ့တဲ့အခါမှာအကူကြီးတောင်းပေါ်ရတဲ့သူမရဲ့ကားကိုအဲ့ဒီဓာတ်ဆီဆိုင်နဲ့ကိုကွင့်ချိုးပြီးတော့ဝင်လိုက်တယ်။အဲ့ဒီခါမှာလဲ truck ကမောင်းတဲ့သူကလည်းသူမနောက်ကိုလိုက်ပြီးတော့ကွင့်ပြန်တယ်။အမျိုးသမီးကတော့ရှင်ဓာတ်ဆီတန်တို့ထိုးရပြီးတော့အတန်ကုန်ဟစ်အကူကြီးတောင်းပြီးတော့ကားကနေမှတူသူထွက်ပြေးတယ်နော်။ကားကနေထွက်ပြေးပြီးတော့သူကအတန်ကုန်ဟိပြီးတော့အကူကြီးတောင်းနေ truck ကမောင်းတဲ့သူကလည်းသူ့ရဲ့ကားမှဆိုရှင်ခုံထွက်ပြီးတော့သူမရဲ့ကားဘက်ကိုပြေးသွားတယ်ကားတို့ရောက်တဲ့ခါမှာသူမရဲ့ကားနောက်တကားကို truck ကမောင်းတဲ့သူကဖြွင့်ပြီးတော့အထင်းမှာပုံအောင်နေတဲ့လူတစ်ယောက်ကိုဆွဲထုတ်လိုက်တယ်ညအချိန်မှာမသိရတဲ့လူတစ်ယောက်ကဆိုရှင်ထိုးအမျိုးသမီးရဲ့ကားထဲကိုခိုးဝင်ပြီးတော့တဲ့လျော်တဲ့အချိန်မှာသူမကိုတိုက်ခိုက်ဖို့ရန်အတွက်စောင့်စားလျက်ရှိတယ်။ truck ကမောင်းတဲ့သူကဆိုရှင်သူမရဲ့ကားကိုကြော်တက်ဖို့လှုပ်တဲ့ခါမှာအားကောင်းလာတဲ့သူ့ရဲ့ကားမီးကထိုးအမျိုးသမီးကားနောက်ခန်းထဲမှာပုန်းနေတဲ့တိုက်ခိုက်သူကိုမြင်ရတဲ့ခါမှာမကြော်တက်ဘဲနဲ့နောက်မီးထိုးပြီးတော့လိုက်သွားခြင်းဖြစ်တယ်။ထိုးအမျိုးသမီးကဆိုရှင်မှားယွင်းစွာအန်ဒီရမထွက်ပြေးခြင်းဖြစ်ပါတယ်။အန်ဒီရဲ့ကသူမရဲ့ကားထဲမှာပင်ရှိပါတယ်။သူမရဲ့ကားနောက်ကထတ်ချက်မကွာလိုက်နေတဲ့သူကသူမကိုကယ်တင်တဲ့သူတူဖြစ်နေတယ်ဆိုတာသူမမသိခဲ့ဘူး။နောက်ချစ်တော်မိတ်ဆွေတို့ယနေ့တမိုင်းရဲ့အဆုံးပါလို့ရှိရင်ဘယ်နှဦးနှစ်ယောက်ကအထောက်ထားမှားယွင်းစွာပြုတ်ပြီးပြီးတော့ကိုကိုကိုကယ်တင်နိုင်မဲ့သူကိုတူဦးတဲ့ထမထွက်ပြေးနေကြပါတည်းလေ။ ချက်တော်မိတ်ဆွေတို့ဖယားသခင်ကငါသည်တင်တို့ကိုအကျိုးနှဲစေခြင်းကကြံစီတော့ကြံစီမဟုတ်ဖဲနဲ့တင်တို့သည်မျော်လင့်တော့အကျိုးကိုရမည်အကြောင်းဆိုပြီးတော့ပြောဆိုခဲ့ပါတယ်အဲဒီလိုကမ်းလန်းချက်မျိုးနဲ့ကမ်းလန်းခံရတဲ့အခါမှာတို့ချင်းဘယ်တော်သူကဖယားသခင်ရဲ့ရွေးချယ်ခံရတဲ့သူမဖြစ်လို့ကြောင်းရှိပါသမလဲချက်တော်မိတ်ဆွေဒီဂရိပြုတ်ချက်ဟာတို့ချင်းကျွန်တော်တို့အတွက်အနာကမျော်လင့်ခြင်းရရှိဖို့ရန်အတွက်အကြောင်းပြချက်တစ်ခုမဖြစ်ပြဘူးလားမိတ်ဆွေတို့ဖြစ်ပါတော့ကြောင့်ဒီကမ်းလန်းချက်ကိုအခြားသူတို့အာမပြောဘဲတယောက်ထဲသိမ့်စီထားဖို့ရန်အတွက်အကြောင်းရှိပါသလားယနေ့ချစ်တော်မိတ်ဆွေတို့ဖခင်သခင်ကကျွန်တော်တို့နဲ့ဒူထကြွမကွာလိုက်ပြီးတော့စောင့်ရှောက်နေတဲ့ဖခင်ဖြစ်တယ်သူရဲ့ကြံစီများဟာကြံစီပေးတဲ့အရာတွေအားလုံးဟာတို့ရှိရင်ကျွန်တော်တို့အတွက်လုံခြုံဖို့ဖြစ်တယ်ကျွန်တော်တို့အတွက်မျော်လင့်ခြင်းကိုပေးနေတာဖြစ်တယ်ဖယားသခင်ကလို့ရှိရင်ငါဒီတင်တော့ကိုအချိုးနဲ့တည်ခြင်းကကြံတော့အကြံမဟုတ်ဘူးတဲ့။ယနေ့ဖယားသခင်ကျွန်တော်တို့အတွက်ပြင်ဆင်ထားတဲ့အရာတွေကျွန်တော်တို့အတွက်ပံ့ပိုးပေးနေတဲ့အရာတွေဟာကျွန်တော်တို့အချိုးနဲ့ဖို့မဟုတ်ဘူး။ကျွန်တော်တို့အားလုံးကလို့ရှိရင်ချိုးရလက်ကိုရရှိပြီးတော့မျော်လင့်ထားတဲ့အရာတွေပြေဝဆုံနေဖို့ရန်အတွက်ဖြစ်ပါတယ်။ယနေ့အန်ဒီရဲ့ဆက်ချားမှာကျွန်တော်တို့အသက်ရှင်ရတဲ့အခါမှာယနေ့ကျွန်တော်တို့ကကျွန်တော်တို့ကိုကာကွယ်စောင့်ရှောက်နေတဲ့သူကိုကျွန်တော်တို့ကအတိမမပြုတ်ပဲနဲ့သူ့ထံမှာထွက်ပြေးနေသလားနော်ဒီတော့ကျွန်တော်တို့ရဲ့အသက်တာကိုပြန်လှည့်ပြီးတော့စမ်းစစ်ပြီးတော့ဖရာသခင်ရဲ့အလိုတော်နဲ့ညီပြီးတော့အသက်တာကိုတိဆောက်ကြပါစို့လို့အားပေးတိုက်တွန်းနေတဲ့ညီကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်မှာဖရာသခင်ကြော်ဝမြတ်ပြစွာကောင်းချီးတွန်းလောင်းချပေးပါစေ
I'm not the only one.
ရှင်များအားလုံးမင်္ဂလာပောင်းနဲ့ပြည့်စုံကြပါစေရှင်။အခုချိန်မှာနောက်မိုးအတွက်ပြင်ဆင်ချဲဆိုတဲ့အစီအစဉ်လေးကိုတင်ဆက်ပေးချင်ပါတယ်ရှင်။အရင်မူယခုခါလိုအပ်ခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်။အကောင့်နဲ့ဆိုဤတိုင်လန်ပွဲကြီးမှာနောက်ဆုံးမြင်ကွင်းများကိုစစ်ကြောလာတတိုင်းလုံးကစကားအဖြစ်ဖော်ပြ၍မရနိုင်သောစိတ်ဝင်စားမှုမျိုးဖြင့်စောင့်ကြည့်နေကြသည်။ဖျားသခင်လူတို့သည်ထာဝရနိုင်ငံ၏နယ်နိမိတ်နည်းသို့ရောက်ရှိနေကြပြီဖြစ်သည်။ဤသတင်းစကားသည်အနာဂတ်စကားကိုအတီးဖြစ်စေသည့်အနေဖြင့်အချိန်မီအစပြု၍၎င်းသည်ပြည့်စုံခြင်းသို့ရောက်ရှိရမည်။ကျွန်ုပ်တို့သည်အလိုရှိလျှင်ကျွန်ုပ်တို့နှင့်၎င်းကျွန်ုပ်တို့အလိုမရှိလျှင်အခြားသူတို့နှင့်၎င်းလက်တွဲ၍အမှုတော်ကိုပြည့်စည်စေမည်ဖြစ်သည်။ယောမအောရာစာအခန်းကြီးကိုအငယ်28မှာဖော်ပြထားပါတယ်ရှင်။ကျွန်ုပ်တို့စိတ်ကြိုက်ရွေးချယ်ထားသောအလုတ်ကင်အတွက်မဟုတ်ဘဲဖခင်သခင်ကကျွန်ုပ်တို့အားလောက်ကင်စေလိုတော်မူသောအမှုတော်အတွက်တန့်ရှင်သောဝိညာဉ်တော်ကိုပေးတော်မူသည်။ကျွန်ုပ်တို့သည်တန့်ရှင်သောဝိညာဉ်တော်ကိုအသုံးမပြုနိုင်ပြီးတန့်ရှင်သောဝိညာဉ်တော်ကကျွန်ုပ်တို့ကိုအသုံးပြုတော်မူမည်။ဖခင်သခင်၏လူတို့အားအလိုရှိစေခြင်းက၎င်းအချင့်ကျင့်စေခြင်းက၎င်းသူတို့ကိုဝိညာဉ်တော်အဖြစ်ကိုရောကပြုပြင်ပေးတော်မူသည်။နားဆင်ခဲ့ကြတဲ့တော်တော်ရှင်အရောက်စီတိုင်းပေါ်တန်ရှင်သောဝိညာဉ်တော်ကိုတောင်းလောင်းကြရောက်ပါစေရှင
်
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။တောတာရှင်များရှင်အခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကကြီးမားသောဆုံးဖြတ်ချက်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တောတာရှင်များရှင်မိတ်ဆွေဟာမင်္ဂလာဆောင်ရင်ခြေလန်းပြင်နေတယ်ဆိုရင်မင်္ဂလာဆောင်ပြီးတဲ့နောက်ပိုင်းစိတ်ဆင်းရဲမှုစိတ်ဒုက္ခရောက်ခြင်းတွေမတွေ့ကြုံရအောင်အခုမင်္ဂလာမဆောင်မီအချိန်မှာဒီကိစ္စနဲ့ပတ်သက်ပြီးလေးလေးနက်နက်စဉ်းစားဆုံးဖြတ်ရမှာဖြစ်ပါတယ်။စာရန်ဟာဉာဏ်ပညာကင်းမဲ့စွာမင်္ဂလာဆောင်တဲ့ကိစ္စကိုပြုလုပ်ရင်လူငယ်လူရွယ်တွေကိုတိုက်ခိုက်တဲ့အခါဒီအရာဟာအကြီးမားဆုံးလက်နက်ပဲဖြစ်ပါတယ်။အမျိုးသမီးတစ်ဦးရဲ့ပျော်ရွှင်မှုကိုထိထိရောက်ဖျက်ဆီးပြီးဘဝရတည်မှုကိုစိတ်ဒုက္ခရောက်အောင်လုပ်ရမှာအဲ့ဒီအမျိုးသမီးရဲ့ခင်မွန်းထက်စွမ်းဆောင်နိုင်တဲ့သူမရှိပါဘူး။စာရန်ဟာဘဝရည်တည်မှုကိုဝန်ထုတ်တဲ့ဖွဲအမင်္ဂလာတဲ့ဖွဲဖြစ်အောင်လှုပ်ဆောင်နေပါတယ်။ထို့နည်း၎င်းပဲခင်မွန်းတဲ့တူရဲ့စူးစားအားထုတ်မှုစိတ်ထုတ်ခါရောက်မှုကိုပြုလုပ်နိုင်တာဟာလေအမျိုးသမီးကသာစွမ်းဆောင်နိုင်တာဖြစ်ပါတယ်။ဒါကြောင့်အမျိုးသားနဲ့အမျိုးသမီးတို့ရဲ့ဘဝရည်တည်မှုဟာဆိုရင်အင်မတန်မှအရေးကြီးပါတယ်။ဒါကြောင့်မင်္ဂလာမဆောင်ခင်ဒီလူနှူးရဲ့အနာဂတ်မျှော်လင့်ချက်ကိုကောင်းမွန်စွာလေးလာဆန်းစစ်ဖို့ရန်အတွက်လိုအပ်ပါတယ်။ဒါကြောင့်လူငယ်လူရွယ်တွေကိုသူတို့ရဲ့အန္တရာယ်ကိုအထူးသဖြင့်ဖြစ်စေမဲ့မင်္ဂလာဆောင်ခြင်းရဲ့အန္တရာယ်ကိုကွက်ကွက်ကွင်းကွင်းတွေ့မြင်စေလိုပါတယ်။ထိမ်းမြလက်ထက်ခြင်းဆိုတာလူငယ်တွေရဲ့ဘဝအတ္တကိုဒီလောကအတွက်တော်၎င်းနောင်လာမယ့်ဘဝအတွက်တော်၎င်းဩဇာတရားမှုနဲ့ထိခိုက်မှုရှိတဲ့ကိစ္စရပ်ကြီးတစ်ခုဖြစ်ပါတယ်။ဒါကြောင့်ထိမ်းမြမင်္ဂလာခြင်းနဲ့ပတ်သက်ရင်ဖခင်သခင်ကိုဥထိတ်ထားရန်လိုအပ်လာပါတယ်။ခါတည်းလူငယ်များဟာမိမိရဲ့အိမ်တော်ဘက်ကိုစိတ်ကြိုက်ရွေးချယ်မယ်ဆိုတဲ့အတွေ့အမျိုးရှိကြပါတယ်။တခါတည်းမိမိရဲ့အိမ်တော်ဘက်ကိုဖခင်သခင်ကရွေးချယ်ပေးနိုင်တယ်ဆိုတာကိုလူငယ်များဟာမေ့လျော့နေတတ်ပါတယ်။ကျွန်ုပ်တို့တတိထားရမှာကတော့ခင်ခရစ်တော်ဟာဒီလောကမှာတက်တော်ထင်ရှားရှိစဉ်ကသူ့စိတ်ကြိုက်ဘာတစ်ခုမှမလုပ်ခဲ့ပါဘူး။သခင်ခရစ်တော်ဟာသူ့လှုပ်ဆောင်မဲ့အရာတန်းကိုဖခင်မီးတော်လူတော်တိုင်းလှုပ်ဆောင်ခဲ့ပါတယ်။ဖခင်သခင်ဟာစိတ်နှလုံးတစ်ခုလုံးအမြင့်မြတ်ဆုံးဖြစ်တဲ့ချစ်ခြင်းကိုအလိုရှိပါတယ်။ဒါကြောင့်ထိမ်းမြမင်္ဂလာနဲ့ပတ်သက်ပြီးမှန်ကန်တဲ့ရှုထောင့်ရှိဖို့ရန်အတွက်လိုအပ်လာပါတယ်။
တချို့သောသူတွေဟာထိမ်းမြမင်္ဂလာဆောင်တဲ့အခါငွေကြေးပြည့်စုံုံနဲ့လုံလောက်မယ်လို့ထင်တတ်ပါတယ်။မိသားစုတစ်ခုရဲ့ဂရိတစ္ဆာဟာဒီငွေကြေးနဲ့ချုံနှောင်လို့မရပါဘူး။ဒီငွေကြေးအဖြစ်လေထိမ်းမြမင်္ဂလာဟာအကြီးမားဆုံးအနှောက်အယှက်ဖြစ်နေတတ်ပါတယ်။ထောင်တောင်းမကသောလူငယ်လူရွယ်တွေဟာမေတ္တာကိရိစေပေါင်းဖက်ကြပေမဲ့အတွဲမညီကြပါဘူး။တချို့အင်းတော်များမှာပူပန်မှုတွေစိတ်ဒုက္ခတွေနဲ့တွေ့ကြုံရလျက်ရှိပါတယ်။ဒါကြောင့်မိမိအင်းတော်ဘက်ကိုရွေးချယ်တဲ့အခါအလောတကြီးမဆုံးဖြတ်ဘဲတည်တည်ဆာဆာလေ့လာပြီးဖျားသခင်ထံစက္ကန့်အနှံပြီးမှသာရွေးချယ်ဖို့ရန်အတွက်အထူးလိုအပ်လာပါတယ်။အလောတကြီးရွေးချယ်ဆုံးဖြတ်မယ်ဆိုရင်အင်းတော်ကြပြီးတဲ့အခါမကြင်နဲ့ချင်းမပျော်ရွှင်ခြင်းနေနဲ့တွေ့ကြုံရတတ်ပါတယ်။မင်္ဂလာဆောင်ရင်ကြံ့ရွယ်နေတဲ့သူတွေဟာသူတို့ရဲ့တီထောင်မဲ့အိမ်ဆောင်တဲ့ဟာဘလို့အီအသွေးတွေနဲ့ဩဇာတရားမှုရှိမယ်ဆိုတာကိုစင်ကျင်သင့်ပါတယ်။သူတို့ဟာမိဘအခြေအနေတို့ရောက်တဲ့အခါဖခင်သခင်ဟာသူတို့လက်၌ကြီးလေးတဲ့တာဝန်ကိုယုံကြည်လွဲအပ်ထားတော်မူတယ်။သူတို့မှရရှိလာမဲ့သားသမီးများဟာဤလောကရဲ့ကောင်းစားရေးအတွက်တော်၎င်းနောင်ဘဝအတွက်ပျော်ရွှင်မှုတော်၎င်းမိဘတွေအပေါ်မှာအများဆုံးမူတည်ပါတယ်။သားသမီးတွေအတွက်ပိုင်ဆိုင်ထားတဲ့ကိုယ်ခန္ဓာနဲ့ဇာရိတ်တပိုင်းဆိုင်ရာတစိ့ကိုမိဘတွေအနေနဲ့အများဆုံးဆုံးဖြတ်သတ်မှတ်ပေးရမှာဖြစ်ပါတယ်။အိမ်တော်ရဲ့အကျင့်ဇာရိတ်တပေါ်မှာလူအဖွဲ့အစည်းရဲ့အခြေအနေဟာအမိပြုနေပါတယ်။အိမ်တော်တိုင်းရဲ့ဩဇာတရားမှုဟာဒီအိမ်တော်ရဲ့အတက်အကျအခြေအနေကိုပြောပြပါလိမ့်မယ်။နားဆင်ခဲ့ကြတဲ့သောတာရှင်များအားလုံးပေါ်ဖတ်ပြရှင်ကောင်းချီးချပေးပါစေရှင် တ်ရှင်များရှင်ကျမတို့ရဲ့ဓာတ်ဒိတ်တော်စပေးစာရေးသင်တန်းဌာနမှာအောက်ပါသင်တန်းများကိုပို့ချပေးလည်ရှိပါတယ်ရှင်သင်တန်းများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျော်လင့်ခြင်းတံကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းတံမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2939 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR ရန်ကုန် Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျော်လင့်ခြင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ